စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆွဲချက်တင်ခံထားရကြောင်းကိုဆိုဘိုတမရဟာစင်တစီကကြတာပရိနေကအတည်ပြုပြောဆိုလိုက်ပါတယ်။သူပေါ်အခုလိုဆွဲချက်တင်ထားတာကြောင့်ယာရုကနေနှုတ်ထွက်မယ်ဆိုတဲ့ကိစ္စအတိုင်းတမရယာရုကနှုတ်ထွက်မယ်လို့လည်းသတင်းစာရှင်းလင်းပွဲမှာတာချီကပြောပါတယ်။သတင်းစာရှင်းလင်းပွဲအပြည့်တာချီကကိုဆိုဘိုတပုံကောင်းဆောင်ဟောင်းနှစ်ယောက်နဲ့အတူနယ်သာလန်နိုင်ငံကတရားရုံးမှာတရားရင်ဆိုင်ဖို့တဟိတ်မျိုးကိုထွက်ခွာသွားတယ်လို့ဒေသခံမီဒီယာတွေကကိုကပြီး AFP သတင်းကပြောပါတယ်။1998-99စစ်ဖြစ်ချိန်ဆော်ရီယာလူကြိုရေးတပ်ဖွဲ့တွေကိုတိုက်ခတ်ခဲ့စဉ်တုန်းကတာချီကအယ်ဘေးနီးယားတိုင်းရင်းသားပျောက်ကြားတပ်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ကိုဆိုဘိုလူမျိုးရေးတပ် UCK ရဲ့တပ်မှုတစ်ဦးဖြစ်ပါတယ်။နယ်သာလန်နိုင်ငံတဟိတ်မျိုးအခြေစားကိုဆိုဘိုဆိုင်ရာတရားစွဲဆိုရေးကျွမ်းကျင်သူရုံးအဖွဲ့ Specialist Prosecutor's Office ကကိုဆိုဘိုသမ္မတတချီနဲ့တခြားတန်တရားတရားခံတွေကိုလူသက်မှုတရားနိဗ္ဗာန်မှာရာဇဝတ်ကြောင်းအရာတာဝန်ရှိသူတွေအဖြစ်ဆက်ဆွဲထားတာပါ။အဲ့ဒီလိုဆက်ဆွဲခံထားရတဲ့အထက်ရာချီတဲ့ကိုဆိုဘို Albania, Serbs, Roma နဲ့တခြားတိုင်းရင်းသားတွေနဲ့အတူအတိုက်ခံတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်တယ်လို့တရားစွဲဆိုရေးဆိုင်ရာကျွမ်းကျင်သူရုံးအဖွဲ့ SPO ကပြောပါတယ်။ကိုဆိုဘိုသမ္မတတချီကတော့စစ်ရာဇဝတ်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။